ဒီမီဒီယာများမေးမြန်းနေတဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစီအဝေးနဲ့ပတ်သက်ပြီးထုံထုပ်ပြောကြားချက်များကိုရှင်းလင်းပြောကြားသွားပါမယ်။မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစီအဝေးကိုဒီနေ့မနေ့9နာရီခွဲမှာကျင်းပခဲ့ပါတယ်။မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီယာယီသမ္မတတာဝန်တမတော်ကာကွယ်ရေးချုပ်ဖွံ့ဖြိုးမှုအင်းအောင်လိုင်းဒုတိယတမတော်ကာကွယ်ရေးချုပ်ပြီးရင်ကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီးကာကွယ်ရေးဝန်ကြီးပြည်ထရေးဝန်ကြီးဖိတ်ကြားထားသူများနဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတော်တက်ရောက်ခဲ့ပါတယ်။ယာယီသမ္မတတာဝန်တမတော်ကာကွယ်ရေးသူချုပ်အနေနဲ့ထုံထုပ်တင်ပြချက်များအနေနဲ့တော့ယခုလမဲ့6လတာကာလရွေးကောက်ပွဲအပြီးသတ်ပြင်ဆင်ပြီးရွေးကောက်ပွဲကျင်းပပေးရမယ်ကာလဖြစ်ကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးအတွက်ပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းခဲ့တဲ့ပြည်သူ့လုံခြုံရေးစနစ်ပြဋ္ဌာန်းခဲ့တာပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နိုင်ငံရေးအဖွဲ့များဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးပြောကြားခဲ့ပြီးတောင်းပါလဲနောင်လာမဲ့အစိုးရများအတွက်ကာကွယ်တဲ့လုံခြုံရေးဖွံ့ဖြိုးတိုးတက်ရေးအတွက်လမ်းခင်းပေးခဲ့တာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ပြီးရင်တော့ကျွန်တော်တို့နိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးအစီရင်ခံခဲ့ပါတယ်။နိုင်ငံစီးပွားရေးအနေနဲ့ပတ်သက်ပြီး 2020-2021 ခုနှစ်မှာ GDP အနေနဲ့ကျပ်ဘီလီယံတသိန်း 8,205.9 ဘီလီယံနဲ့2024-2025ခုနှစ်မှာကျပ်ဘီလီယံတသိန်း 6,654.8 ဘီလီယံ GDP တိုးတက်မှု 2.5% ရှိကြောင်းပြောကြားခဲ့ပါတယ်။ငွေကြေးနဲ့ပတ်သက်ပြီးတမတော်ရဲ့လှုပ်ဆောင်ချက်တွေအစိုးရရဲ့လှုပ်ဆောင်ချက်များပြောကြားခဲ့ပါတယ်။နောက်ပြီးပါတီများအနေနဲ့မကြာမီမှာရွေးကောက်ပွဲကျင်းပမှာဖြစ်တဲ့ပါတီလုပ်ငန်းရှင်တွေချပြမဲဆွယ်စီယုံနိုင်ရေးပြင်ဆင်ဖို့ဆောင်ရွက်နေတဲ့အားတွေပြောကြားခဲ့ပါတယ်။ဒီဇင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့ပြည်သူ့လွတ်တော် FPTB စနစ်အမျိုးသားလွတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုရောနှောထားသောကိုယ်စားလှယ်များအချိုးကျစနစ် NBNP စနစ်နဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီအတွက်ရွေးကောက်ပွဲကျင်းပနိုင်ဖို့တဲ့နိုင်ငံသားစီစီကမရှိသူ6သန်း2သိန်းကျော်ကနိုင်ငံသားစီစီကများပြုလုပ်ပေးနိုင်တဲ့အခြေအနေတင်ပြခဲ့ပါတယ်။ရေးပေါ်အခြေအနေကြီးညာကိန်းကပါရှိခဲ့တဲ့ကိစ္စများပြီးပြအောင်ဆောင်ရွက်နိုင်တဲ့အတွက်ကြောင့်လည်းကောင်းနှစ်ဖက်နေရတော့နိုင်ငံတော်ပါတီစုံလမ်းကြောင်းရှောက်လမ်းနိုင်ရတဲ့ရေးကောက်ပွဲတရားကျင်းပရန်လိုအပ်တဲ့အတွက်ရေးပေါ်အခြေအနေကြီးညာချင်းကိုဒီနေ့ရုပ်သိမ်းကြောင်းကြီးညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေ2800ပုံမှန်426ရဒီရေးပေါ်အခြေအနေအမိန့်ပယ်ဖျက်ကြောင်းကြီးညာပြီးတဲ့နောက်မှာပုံမှန်429ကအရအာဏာ300လုံးကိုမြို့သားကာကွယ်နဲ့လုံခြုံရေးကောင်စီကကျင့်သုံးမှာဖြစ်ပါတယ်။ပုံမှန်429ကအရနိုင်ငံတော်သမ္မတတစ်ရွေးချယ်တင်မြောက်ပြီးတဲ့အချိန်ထိပြည်ထောင်စုစေအာဏာပိုင်အဖွဲ့အစည်းများဆောင်ရွက်ပြီးသည့်အထိဥပဒေပြုရေးအာဏာကိုမြို့သားကာကွယ်နဲ့လုံခြုံရေးကောင်စီကကိုယ်တိုင်ဆောင်ရွက်မှာဖြစ်ပါတယ်။အုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာများကိုတင့်လျော်ရအဖွဲ့အစည်းများနဲ့ဆောင်ရွက်မှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာပုံမှန်428အရတော့သက်ဆိုင်ရာအရေးချင်းနဲ့ညီညွတ်တဲ့ပုံကူတွေနဲ့ဖွဲ့စည်းတာဝန်ပေးသွားမှာဖြစ်ပါတယ်။ပုံမှန်429အရပုံမှန်426အရအရေးပေါ်ကာလအမိန့်ဖြတ်သိမ်းပြီးတဲ့နောက်မှာ6လအတွင်းရွေးကောက်ပွဲကျင်းပပြီးမှာဖြစ်ပါတယ်။ပုံမှန်430အရတော့ပုံမှန်428နဲ့ဖွဲ့စည်းပြီးအဖွဲ့တွေကအထွေထွေရွေးကောက်ပွဲပြီးဆုံးတဲ့တာဝန်ယူလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အစိုးရအဖွဲ့ဖွဲ့စည်းတဲ့အမိန့်တွေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖြတ်သိမ်းတဲ့အမိန့်များပြီးရင်တော့ကျွန်တော်တို့အခြားအထောက်အပံ့အဖွဲ့အစည်းများဖွဲ့စည်းတဲ့အမိန့်တွေကိုဇက်တိုက်ထုတ်ပြန်ကြေညာသွားမှာဖြစ်ကြောင်းဦးစွာသတင်းပြောကြားလိုပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။